ဘင်္ဂလားဒေ့ရှ်မှာခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးဆွေးနွေးဖို့အတွက်တွားရောက်တဲ့မြန်မာတာဝန်ရှိသူတွေကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့တွေကနေအကူအညီပေးခဲ့တယ်လို့ AFP သတင်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံအခြေအနေဟာဒုက္ခသည်တွေနေရပြန်ဖို့အတွက်လုံခြုံစိတ်ချမှုမရှိသေးပေမယ့်အခုပြန်ခေါ်ဖို့လှုပ်လာတာဖြစ်ကြောင်းကုလရာရှိသူကပြောခဲ့တာပါ။ရခိုင်ပြည်နယ်လူမှုရေးဝန်ကြီးဦးအောင်မျိုးဦးဆောင်တဲ့လူမှုဦးမှုကြီးကြပ်ရေးဝန်ကြီးဌာနကိုယ်စားလှယ်18ဦးဟာဘုရူးနေကတိုက်နက်မျိုးကိုတွားရောက်ပြီးတော့ပြန်ခေါ်ဖို့အတွက်ယာထားသူတွေကိုတွားရောက်တွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်။မြန်မာစစ်ကောင်စီနဲ့ဒုက္ခသည်တွေကြားဆက်တွေ့အဆင်ပြေအောင်ပံ့ပိုးတဲ့အနေနဲ့ UNHCR ဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးနဲ့ WFP ကမ္ဘာစားနပ်ရိက္ခာအစီအစဉ်တို့ကနေမြန်မာရရှိတချို့အတွက်တင်မောတွေစီစဉ်ပေးခဲ့တယ်လို့ Bangladesh UNHCR ရုံးတာဝန်ရှိသူကပြောပါတယ်။ဒီလိုစီစဉ်မှုမြန်မာအရာရှိတွေဘက်ကတောင်းဆိုခဲ့တာဖြစ်ပြီးတင်မောဘနစင်စီစဉ်ပေးတယ်မြန်မာဘက်ကဘယ်နှယောက်လာတယ်ရဲတွေလုံခြုံရေးတွေပါမပါအသေးစိတ်ကိုတော့ထုတ်မပြောပါဘူး UNHCR Bangladesh ဌာနကိုယ်စားလှယ် Johannes van der Klop ကတော့သူတို့တွေနေရပြန်တာဟာလုံခြုံမှုဂုဏ်သိက္ခာနဲ့ရေရှည်နေထိုင်ရေးအတွက်အာမခံချက်မရှိဘူးလို့ပြောပါတယ်မြန်မာကိုယ်စားလှယ်ဘက်ကသူတို့ပြန်ပြီးလက်ခံမှုဆင်းပြုစုထားသူ900ကျော်ကိုလူတွေ့မေးမြန်းခဲ့တာလည်းဖြစ်ပါတယ်